1380ปีนี้นิกกุมา1380ตะคูนี้นิดุอเปียงนิฮ้องตะคูกုံโลนิดิตุเปียงเอริเปียงแลจึงโกปาลีสาเปมาติงกันดาโลดิโลขอဟိန္ဒူသက္ကတအတန်နဲ့ဆိုရင်တော့စင်္ခရန္တပဲဗမာကဒါသင်္ချံခေါ်ပသေကန္တဆိုတာကပြောင်းသွားတာ transfer လာသမောလို့ရှိရင် move in လာ change in လာအကုန်လုံးအဓိပ္ပာယ်ရအဲ့တော့တနစ်မှတနစ်တို့ပြောင်းတာနှစ်ဟောင်းမှနှစ်သစ်တို့ပြောင်းတာဘုရားတို့ကဒီအဓိပ္ပာယ်ပဲကျက်ဒေရင်ဆရာများကတော့တင်းငယ်တွေဂျုံမင်းပြီဘယာသီမှဘယာသီတို့ပြောင်းနေအဲ့ဒီအပြောင်းကိုသင်္ကန္တသူတို့ကဒီလိုခေါ်အဲ့တော့သင်္ကန္တဆိုတဲ့စကားသင်္ကရန္တဆိုတဲ့စကားသင်္ကြန်ဆိုတဲ့စကားဟာပြောင်းတာအဲ့တော့ပြောင်းသွားတဲ့ဒီပြောင်းလဲမှုတွေအပြောင်းအလဲတွေကိုစောင့်ကြည့်တဲ့အလုတ်ကိုစတဲ့တကြလုတ်တတ်တဲ့ပုဂ္ဂိုလ်ဟာပြောင်းခြင်းလဲခြင်းမရှိဘဲနဲ့ဘဝဟာငြိမ်သွားတယ်ဘဝတည်ငြိမ်သွားတယ်ဘဝတည်ငြိမ်မှုကိုလွတ်လာတဲ့ပုဂ္ဂိုလ်တွေဟာအစဉ်တပြည့်ပြောင်းလဲနေတာတွေကိုစောင့်ကြည့်တတ်ဖို့လိုပြောင်းလဲမှုကိုစောင့်ကြည့်တာကိုသတိလို့ဒီလိုခေါ်တာရသဗျာကိုယ်တော်မြတ်ဟောမူလပရိယာယဇတ်တုမှာဆိုလို့ရှိရင်ကာလောကတတိဘူတနိသဗ္ဗနေဝသဟတနာယောစာကာလကတောဘူတောသဗ္ဗဒပဇနိပစီကာလသည်ကာလကိုစားတယ်1380ခုနှစ်ဟာတော့သူစားလို့ကုန်သွားတယ်ကိုယ်ခရစက်တစ်ခုနှစ်တည်းကိုဝဲလာတယ်။ဒီလောက်ကြီးသဘောပေါက်လို့ရှိရင်အတိတ်ကိုပြန်ကြည့်ကြည့်ပေါ့။ငါဗုဒ္ဓပရိနိဗ္ဗာန်ပြုသည်မှာစ၍ဒီကနေ့အထိဆိုနှစ်ပေါင်း2600နှစ်မြင့်ရှိသွား။အဲ့ဒီနှစ်တွေတစ်နှစ်ပြီးတစ်နှစ်ဂုံဂုံသွားတော့ဒါကကာလကိုကာလစားသွားတယ်လို့ဒါမြတ်စွာဘုရားပြောတယ်။ကာလဇာတိနဲ့အမြကာလကတတ္တဝါတွေကိုလည်းစားသွားတယ်။ရသဗျာပွင့်တော်မူသည်မှစ၍ပရိနိဗ္ဗာန်ဆံပြီးတဲ့နောက်နာနှစ်50လောက်အထိပေါ်လေ။ဟိုပထမရာစုဆိုကြပါစို့။ညဗုဒ္ဓရဲ့ပထမရာစုနှစ်တစ်နှစ်တည်းမှာပဲဘုရားရှင်ကိုရောမြတ်နဲ့တကွာယဟန္တာကြီးတွေသာရိပုတ္တရာမောကလံအာနန္ဒာဆိုတဲ့ယဟန္တာကြီးကိုကိုသွားနောက်အဲ့ဒီနောက်ပေါ်ပေါ်တဲ့ယဟန္တာရှင်မြတ်ကြီးတွေဒီလိုပဲကုန်သွားတယ်နှစ်ပေါင်း100ရဲ့အတွင်းမှာအဲ့ဒီ100အတွင်းမှာနှစ်100အတွင်းမှာဝိပါကြတဲ့လူတွေဟာလူရှင်ယဟန်လူကောင်းလူဆိုးတိစ္ဆာပါမကြဒါအကုန်လုံးကုန်သွားကြတယ်ရမောက်ခဲလောက်ပဲလမ်းပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်အိုးလွန်ခဲ့တဲ့နှစ်ပေါင်း100လောက်ကနေဒီကနေ့1380ပြည့်နှစ်လောက်အထိလမ်းကြည့်ရင်မြန်မာနိုင်ငံတော်မှာဘာသာရေးခေါင်းဆောင်တွေနော်ဒါဗုဒ္ဓဘာသာပဲကခေါင်းဆောင်တွေတခြားဘာသာပဲကခေါင်းဆောင်တွေကုံသွားကြတာမြမောက်ခဲကြည့်လိုက်ရင်လည်းပဲဘိဒဇမာရဒဂုရုမစိုးရင်စောကြီးတို့လိုညောင်ရစောကြီးတို့လိုမေကောစောကြီးတို့လိုအဲမာစီစောကြီးတို့လိုဘာသာရေးခေါင်းဆောင်တွေငင်္ဂါရေးခေါင်းဆောင်မင်္ဂလာလားဘုရားအောင်ဆန်းတို့လိုဥနုတို့လိုအဲဘုရားကြီးနေဝင်တို့လိုငင်္ဂါရေးခေါင်းဆောင်တွေကုံသွားကြတယ်လူမျိုးရေးပခေါင်းဆောင်မှာကြည့်လိုက်ရင်လည်းဥသွင်တို့လိုဥသိမ်းမောင်တို့လိုလူကြီးတွေကုံသွားကြတာဒါထင်ရှားတာမနေ့ရှားတဲ့ပိုင်းလေအများကြီးပဲအဲ့တော့အချိန်ဒီအချိန်ကိုစားလို့ကုန်သလိုပဲအချိန်ဒီလူကိုစားလို့လူတွေလည်းကုန်သွားကြအဲ့တော့ခု1380ခန်းနေနောက် ตอนนี้ก็ได้เสร็จเนี่ยต้องพี่ๆๆตัวละเอียดตอนนี้
အချိန်ကိုနိုင်အောင်ပြန်စားဆိုတာကအချိန်ရှိသလောက်အလုပ်လုပ်အချိန်ရှိသလောက်အချိန်ပြည့်အလုပ်လုပ်နိုင်တဲ့ပုဂ္ဂိုလ်ဟာဒါအချိန်ကိုပြန်စားတာအဲ့ဒီပုဂ္ဂိုလ်ဟာလောကရဲ့ပြောင်းလဲခြင်းကိုလည်းမကြခင်လွန်မြောက်သွားနိုင်တယ်အပြောင်းလဲတွေကိုလည်းပဲလွန်မြောက်သွားနိုင်တယ်လောကရဲ့စားခြင်းကိုလည်းပဲအဲ့ဒီပုဂ္ဂိုလ်ပခံရမယ်တဲ့ကိုကကာလကိုပြန်စားနိုင်တယ်အဲ့ဒါဟာလူစွမ်း
စားလို့နေ့တည်ထောင်သောင်းချီလို့ကုန်ခဲ့ပြီ။နေ့ထောင်ပေါင်းများစွာသောင်းပေါင်းများစွာကာလတည်းမှာလူရှင်ယဟန်တွေလည်းပဲမြောက်များစွာကုန်ခဲ့ပြီ။အဲ့ဒီစကားရဟအာလောကိုတတိပေးတာအချိန်ကိုနိုင်အောင်စားအဲ့ဒါတတိပေးတာနောက်ဒုတိယစကားတရားကတော့သင်္ကန္တဆိုတာအကုန်လုံးပြောင်းနေတယ်တဲ့မူလအတိုင်းရပ်နေတာဘာမှမရှိဘူးအကောလောကအဒုဝတလောကလုံးဟာငြိမ်နေတယ်လို့မရှိဘူးအကောလောကသင်္ကန္တတလောကလုံးဟာပြောင်းနေတယ်အင်္ဂါရေးစကားနဲ့ပြောကြည့်1948ခုနှစ်ရဲ့ရှေ့နာလေးမှာအင်္ဂလိပ်အဲ့ဒီအင်္ဂလိပ်ခေတ်ရဲ့ရှေ့နာလေးမှာဂျပန်အဲ့ဂျပန်ရဲ့ရှေ့နာမှာနှစ်တရာလောက်ကအင်္ဂလိပ်နှစ်တရာလောက်ရဲ့ဟိုရှေ့ပြန်ကြည့်လိုက်လို့ရှိရင်တော့ဘာဘာဘယင်ခေတ်ဒါအင်္ဂါရေး28ခုနှစ်ဒီဘက်နောက်ပိုင်းကျတော့လူလာရေးခေတ်ဆိုပြီးတော့ဖာစာပါလဖာစာပါလနှစ်ချမ်းခွဲသွားပြီးတော့အိမ်ဆောင်အစိုးရခေတ်1958နောက်ပိုင်းဒါရုပ်ကပဲဒီဘာတွေပြန်လို့တော့ပါဒသအစိုးရဆိုပြီးတော့အဝါရောင်အဝတ်တွေနဲ့ရုပ်ကပဲဝင်ကြတဲ့ခေတ်ဟိုဥပဆွေတို့ဥကျော်ကြီးတို့ဖာစာပါလတစ်ဖက်ကွဲသွားတဲ့အဖွဲ့အားတော့အလီရောက်နေဝတ်ချအဝါနဲ့အနီးဆိုပြီးတော့ပြန်လဲကြတာအဝါကနိုင်သွားတယ်။နောက်ကြတာ62ခုနှစ်ကြတော့ဘုဇကြီးနေရင်းကဒေါ်လာရေးကောင်စီဆိုဖွဲ့ပြီးတော့ဆိုရှယ်လစ်ကစ်ကိုထူထောင်ပြန်တယ်။ကာလောကတ္တိဘူတာနိပဲနော်။ကာလကကာလကိုစားကာလကသတ္တဝါတွေကိုစားတပြေးပြေးတပြေးပြေးပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်သွားလိုက်ကြတာ။ဟောကုရဘုန်းကြီးတို့ခေတ်တစ်ခေတ်ရောက်လာကြပြီ။အဲ့ဒီခေတ်ကဘလောက်ကြာကြာနေပြီးတော့ဘယ်တော့ကဘာပြောင်းအောင်မလဲခိုင်းနိုင်ငံကဗမာပြည်ကမူကိုကြက်လို့ထင်တယ်ကိုလည်းအဝါနဲ့အညီအချိန်နဲ့သူတို့လည်းပဲပြိုင်နေကြအဲ့တော့ဒီသဘောတရားတွေဟာလောကကြီးရဲ့အပြင်ဘက်မှာမိမိရဲ့ခန္ဓာဤအပြင်ဘက်မှာရှိနေတဲ့ပြောင်းလဲမှုများပေါ့လေအဲ့ဒီပြောင်းလဲမှုတွေအကုန်လုံးဟာသင်္ကြန်ဆိုတဲ့အထဲမှာအကုန်ပါသင်္ကန္တဆိုတဲ့အထဲမှာအကုန်လုံးပါအဲ့ဒီလိုတော့ changing ပဲ nothing everlasting ပဲ momentarily changing ပဲခဏတိုင်းပြောင်းနေတာမျက်ရှိနဲ့မြင်ရတာဒီနားနဲ့ကြားနိုင်တာဒီအဲ့ဒီအပြင်ဘက်ကဗဟိတလောကရဲ့အပြောင်းလဲတွေကိုကြည့်ကြည့်ပြီးတော့ဗဟိတပြောင်းလဲမှုတွေကိုကြည့်လို့သိတဲ့ဉာဏ်ကိုမိမိရဲ့ခန္ဓာထဲသွင်းပြီးတော့ငါခန္ဓာမှာကဘာတွေပြောင်းနေပြီလဲ ဘလောက်ပြောင်းခဲ့ပြီလဲနောက်ထပ်ဘလောက်ပြောင်းအောင်မလဲပြောင်းရုံနဲ့ပြီးသလားပြောင်းပြီးတော့ပြည့်အောင်မလားလို့ပြောင်းလဲခြင်းနဲ့ပြည့်စည်ခြင်းဒီနှစ်ခုအပြင်ဘက်မှာရောအတွင်းဘက်မှာရောအင်းဇတမှာရောဗိဒမှာရောအဲ့ဒီအခြေအနေရရကိုစောင့်ကြည့်တဲ့ကိစ္စဟာဒါသတိပဲအဲ့ဒီသတိနဲ့ရှောက်တဲ့လမ်းကိုတော့တန်တိပဋ္ဌာလို့ဒီလိုလဲခေါ်တယ်ဒါအိန္ဒိယမှာခေါ်တယ်တန်တိပဋ္ဌာဆိုတာကငြိမ်းချမ်းတဲ့လမ်းရှတိပဋ္ဌာလို့ဒီလိုလဲကလားလို့တော့ခေါ်တယ်ရှတိပဋ္ဌာဆိုတာငြိမ်းချမ်းတဲ့လမ်းပေါ့ဒါပေမဲ့မြတ်ဗုဒ္ဓရဲ့ပိဋကမှာကတော့တန်တိပဋ္ဌာဆိုတဲ့စလုံးဟာမထင်ရှားဘူးသတိပဋ္ဌာနာဆိုတဲ့စလုံးပဲထင်ရှားတယ်ပဋ္ဌာနာဆိုတာကတော့အကုန်လုံးလွန်မှုအုပ်ဆိုးနေတယ်လို့အဓိပ္ပာယ်ရတယ်အကုန်လုံးကလွန်မှုအုပ်ဆိုးနေတယ်အကုန်လုံးပေါ်ကနေပြီးတော့ဟာလာကြီးဆိုးထားတယ်ပြတ်ထန်းထားတယ်ဒီလိမ့်မယ်အဲ့တော့ဒီကဘာလို့ကြမလဲဆိုလို့ရှိရင်ဗဟိတရဲ့ကြောင်းလဲမှုတွေအစ္ဆတရဲ့ကြောင်းလဲမှုတွေအတန်နဲ့ changing in external changing အဲ့ဒီနှမျိုးကိုသတိနဲ့အကုန်လုံးလွန်မှုပြီးတော့စောင့်ကြည့်နေနိုင်ကြလို့ရှိရဲ့အဲ့ဒီသတိပဋ္ဌာပဋ္ဌာနာကနေပြီးတော့မှအလုံးဘာတော့ကြမှာလဲဆိုရင်တန်တိပဋ္ဌာကိုတော့ကြရအောင်အနည်းပြောရင်တော့သတိပဋ္ဌာနာသည်ပင်လည်းရင်တန်တိပဋ္ဌာသတိပြတ်ထန်းတဲ့လုပ်ငန်းဒီပင်လည်းငြိမ်းချမ်းတဲ့လုပ်ငန်းပဲဖြစ်ပါလေ။ဘာတွေငြိမ်းရမှာလဲဆိုတော့ပြောင်းလဲမှုတွေအကုန်လုံးရပ်သွားပြီးတော့ဘဝဟာငြိမ်းသွားတာ။နိဗ္ဗာန်ဆိုတာပြောင်းလဲမရှိဘူး။နိဗ္ဗာန်ရဲ့သတ္တိနှစ်ပါးကိုကြိုပြီးတော့ဖတ်တာ။သတ္တိလက္ခဏာနိဗ္ဗာန်အိသုတိရတ္တံနိဗ္ဗာန်ဆိုတာဟာငြိမ်းတဲ့သဘောရှိတယ်။နောက်တကအစ္စုတိရတ္တဆိုတာကငြိမ်းနေတဲ့သဘောလည်းရှိတယ်။ငြိမ်းတယ်ငြိမ်းတယ်။ငြိမ်းချမ်းတာကိုတန်တိ peace ပေါ့။အစ္စုတိမရွေ့ဘူးဆိုတာကတော့ stability ပေါ့။အဲ့ဒါကိုယ့်ရဲ့ဘဝကိုယ့်ရဲ့ခန္ဓာကိုယ့်ရဲ့ရုပ်ထဲနဲ့တည်းမှာအဲ့ဒီဓာတ်နှစ်ပါးကိုဝေအောင်သွင်းဖို့သဘောလို့ရှိရင်လည်းအဲ့ဒီဓာတ်နှစ်ပါးကိုမြင်အောင်ကြည့်ဖို့အဲ့ဒီလောကနေ့စဉ်နေ့စဉ်လူတို့လောကမှာလောက်ပဲအဲ့ဒါနိုင်တယ်လုံးနေလို့ရှိရင်ဒီပုဂ္ဂိုလ်ကာလကိုစားပြီအဲ့ဒါနိုင်တယ်နေနေမလုံးနိုင်ရင်တော့ကာလကကိုယ်အစားခံသွားကြရဒါကြောင့်တန်တိပဋ္ဌာဆိုတဲ့ငြိမ်းချမ်းတဲ့လမ်းဟာသတိပဋ္ဌာနာပါပဲလို့ဒီလိုလေးအလုံးမှတ်သားကဒီတော့ဒီနေရာမှာသတိဆိုတာဘာလို့သလဲဆိုလို့ရှိရင်သတိကိုဘုရားတို့အဘိဓမ္မာဉာဏ်ကြီးတွေမှာအပိလာပနလက္ခဏာသတိအတ္တမောသနာရတ္တအရခပိစုပဋ္ဌာနာထိရသိညာပဋ္ဌာနာသတိစလုံးတစ်လုံးကိုအဘိဓမ္မာတက္ကရာကြီးများမှာ၄မျိုးပြောတယ်။အဲဒီ၄မျိုးတွေကတတိယအချက်ကိုအရင်ပြောရမှာ။တတိယအချက်ကထိရသိညာပဋ္ဌာနာ။သတိကိုထူထောင်တော့မယ်ဆိုလို့ရှိရင်ထိရသိညာရှိရမယ်။ထိရဆိုတာကခိုင်မြဲသောအမှတ်ခိုင်မြဲသောအမှတ်ရှိတဲ့ပုဂ္ဂိုလ်ဟာသတိထူထောင်လို့ရခိုင်မြဲသောခိုင်သောမြဲသောစွဲသောအမှတ်ဘာတွေကိုခိုင်ခိုင်မြဲမြဲစွတ်စွတ်မြဲမြဲမှတ်ရမလဲဆိုရင်သတိပ္ပဏသုတ်တော်အရာဆို၄မျိုးပြောလိုက်ပါသို့တော့အဓိကကျတဲ့ခြေကဂုဏကိစ္စပဲနော်အစ္ဆဒဗိဒအတွဲပဏ္ဍာနာအခြေရှိတဲ့ပြောင်းနေတဲ့သဘောကိုမြေမြေကြီးမှတ်နိုင်ရင်အဲ့ဒါအမြင့်ဆုံးသတိပဋ္ဌာန်အတွင်းခန္ဓာမှာအစမပြပြောင်းနေတဲ့သင်္ကန္တဆိုတဲ့သင်္ချံ အပြည့်လောကကြီးမှာဆင်းမပြတ်ပြောင်းနေတဲ့ပြောင်းလဲနေတဲ့သင်္ချံအဲ့ဒီပြောင်းလဲမှုနှမျိုးအိသတ္တသင်္ချံနဲ့ဗဟိတသင်္ချံဒီနှမျိုးကိုသတိနဲ့မြင်းမြည်ကြီးမှတ်သားနိုင်လို့ရှိရဒီပုဂ္ဂိုလ်ကသန္တိပဋ္ဌသုဧကမုတ်ချက်ရောက်ငြိမ်းချမ်းတဲ့လမ်းပေါ်ကိုရောက်သွားပြီသောသောမန္တရိပဒါနာသုတ္တကြီးကတော့စက်တင်နဲ့တကွာအခြေခံနဲ့တကွာပြောပါတယ်ဓိရသင်ညာပဒဋ္ဌာနာအမှတ်မြဲပါစေတဲ့အမှတ်မြဲရင်တတိထူထောင်လို့ရတယ်အမှတ်မစွဲဘူးမမြဲဘူးအမှတ်ကျဲရင်တတိထူထောင်လို့မရဘူးဒီလိုပြောအဲ့ဒါအမှတ်ကဘာတွေကိုမှတ်မလဲလို့ဆိုလို့ရှိကိုယ်ကပြောတာတော့တအားလုံးမမေ့နဲ့အတွင်းပါဏ္ဍာနရဲ့ပြောင်းလဲမှုတွေကိုစောစောမြင်မြင်မှတ်မယ်ဒါကအစင်တော်မြင့်သားအဲ့ဒီအောင်နာမှာနည်းနည်းလေးနှိမ့်ပြီးတော့ပြောမယ်ဆိုရင်ကိုယ်ရဲ့လှုပ်ရှားမှု bodily activities နှုတ်ရဲ့လှုပ်ရှားမှု verbal activity စိတ်ရဲ့လှုပ်ရှားမှု mental activity ဒါဆိုအဓိပ္ပာယ်၄ပါးသူကအကုန်မိ။ကောဏစိတ်၃ပါးရဲ့လှုပ်ရှားမှုပြောင်းလဲမှုမှန်သမျှအဲ့ဒါကိုမိအောင်မလွတ်တမ်းမှတ်နေလို့ရှိရင်အဲ့ဒီအမှတ်မြင်သွားပြီဆိုလို့ရှိဒီပုဂ္ဂိုလ်ဟာငြိမ်သွားတာပဲငြိမ်သွားတာပဲသန္တိပဋ္ဌဆိုတဲ့ငြိမ်ချမ်းတဲ့လမ်းဘုကိုသူစီအလိုလိုရောက်သွားလိုက်။ဒါကကာယကဝစီကမနောကကိုယ်တော်စီသုံးပါးလုံးရဲ့လှုပ်သမျှကိုကလှုပ်ကိုကဆိုဘယ်ကစားလှုပ်မလဲမျက်ခုံးလှုပ်တာကစားမလားမျက်တောင်မွေးလှုပ်တာကစားမလားနှခမ်းလေးလှုပ်သလားသမင်းစားတော့ရှာလှုပ်သလားအဲ့ဒီလိုတလှုပ်လှုပ်ထိုင်နေရင်းနဲ့လက်လှုပ်သလားချီလှုပ်သလားငြိမ်ငြိမ်လေးထိုင်ဘယောင်းတိုင်လေးလေးလေးငြိမ်ရတက်ကန်ထွန်းတာသလိုငြိမ်ငြိမ်လေးထိုင်သတိပဋ္ဌာန်ဆိုတာအဲ့ဒါငြိမ်ငြိမ်လေးထိုင်တာကာယကိုယ်မူရာတွေငြိမ်အောင်ထိန်တာဒါပေမဲ့လူတွေကမျက်လုံးကြီးပြူးပြီးတော့ရက်ရှိမျက်နှာကြည့်နေတယ်ဆိုလို့ရှိရင်ကြီးကတောင်းပေါက်သလိုဖြစ်နေရည်ဒီဘုဘောသန္တိပဋ္ဌာန်ဝေးယူအဲ့ဒါမျက်လုံးလည်းပဲမိတ်တာနော်မျက်လုံးနဲ့အာရုံဝင်းမလားအောင်နားတယ်လည်းပဲပိတ်ထားဝါခွန်နဲ့ဆုတ်ထားဖို့တော့မပြောဘူးနော်နားကိုသတိနဲ့ပိတ်တာအပြင်ကအာယုန်နေအတန်နေမဝင်လာအောင်စိတ်ထဲနဲ့အတွေးတွေဝင်မလာအောင်သတိနဲ့ပိတ်ဆို့ထား ద్వార 6ပါးရဲ့အပိတ်ဆို့ဟာသတိပဲဒါကြောင့်မြတ်ဗုဒ္ဓကဟိုသုတ္တသင်္ပါဒပါဠိတော်မှာသတိတေသန်និဝရဏသတိသည်ဒါရ6ပေါက်မှာဝင်လာမဲ့အာယုံ6ပါးဓမြ6ရောက်တို့ကိုတားဆီးတဲ့အကောင်းဆုံးသောတားဆီးလို့ဒီလိုလေးပိတ်တာရှိအဲ့ဒါတိကအပြင်ပနှစ်ခုအတွင်းပနဌာနလှုပ်ရှားမှုတွေကိုစောင့်ကြည့်တဲ့တည်းနှစ်ကတော့ကုန်တော်စီ3ပါးရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်တဲ့တည်းအဲ့ဒီအောက်မှာနည်းနည်းလေးစိတ်လိုက်မယ်ဆိုလို့ရှိရင်ကိုမူရာကိုငြိမ်းနေအောင်ထားမျက်စိနားနာလျာကိုစိတ်တွေကိုသတိနဲ့ပိတ်ဆို၍ထားဘယ်လိုပဲအဲ့ဒါတွေငြိမ်းအောင်ထိတာစေကမူစိတ်ရှိလေသမျှစိတ်နဲ့တွဲပြီးတော့ရပ်လို့မရပဲတလှုပ်လှုပ်ဖြစ်နေတဲ့ထွက်လေဝင်လေရှိတယ်စိတ်ရှိလေသမျှထွက်လေဝင်လေကတော့သူကတော့ဘယ်တော့မှလှုပ်လို့ရပ်လို့မရအမြင်အာယုံရလို့ရမယ်အကြာအာယုံရလို့ရမယ်အစာအာယုံရလို့ရမယ်အနံ့အာယုံရလို့ရမယ်အထိအာယုံရထားလို့ရတယ်နော်ထွက်လေဝင်လေဆိုတာကစိတ်နဲ့တွဲဖြစ်တာအဘိဓမ္မာသဘောမှာဒါကိုစိတ်တစယုတ်လို့ခေါ်တယ်စိတ်ဖြစ်တိုင်းဖြစ်တယ်ဘာစိတ်ဖြစ်ဖြစ်ထွက်လေဝင်လေသူဖြစ်နေပါသူကတော့မရပ်ဘုရားဘာသာရဲ့အပြင်ဘက်မှာဂျင်းဂိုင်းတကိုင်းရှိတယ်။အဲ့ဒီဂျင်းတို့ရဲ့ဂိုင်းမှာကတော့ထက်လီဝင်လေကိုရှူနေဆိုင်နေခြင်းကိစ္စဟာအကုသိုလ်တော်တော်ကြီးတယ်လို့သူတို့တွေးတယ်။ အဲကြောင့်လေဝင်းသိန်းကလေအပြင်းမှုတ်ထုတ်လိုက်တော့ကိုယ်ထဲကပိုးကောင်တွေအာဃာတတွေရောက်ပြီးတော့ environment မတူလို့ပတ်ဝန်းကျင်မတူလို့သိကောင်းရှူသွင်းတဲ့လေထဲမှာအပြင်းကပိုးတွေဝင်းနေရောက်အဲ့ဒါဗဟိတကပိုးကောင်တွေဝင်းနေရောက်တော့ပတ်ဝန်းကျင်မတူလို့ဝင်းကောင်ထဲမှာလည်းပိုးကောင်တွေသိကြအဲ့ဒါကိုသတိပဋ္ဌာန်အာထုတ်အားကောင်းလာတဲ့ပုဂ္ဂိုလ်တွေကနမိတ်ထင်တော့ထွက်လေဝင်လေရဲ့အတန်းလိုက်ကြီးဟာမိโกတန်းလေးလိုဝင်ကြီးထွက်ကြီးဖြစ်နေတာတွေကိုမြင်တော့အဲ့ဒီတဲ့ပုဂ္ဂိုလ်တွေပါဝင်လာလိုက်သိလိုက်ကြထွက်သွားလိုက်သိလိုက်ကြအဲ့ဒီအပေါ်မှာသူတို့ကအတွေးခေါင်းပြီးတော့အစွန်ရောက်တဲ့အတွေးနဲ့တွေးတာအာရှူခြင်းဆက်ခြင်းကပိုးကောင်လေးကိုသွင်းပြီးတော့သတ်တာမှုတ်ပြီးတော့သတ်နေတာအကုသိုလ်တော်တော်ကြီးတာပဲဆိုပြီးတော့သူတို့ကတော့ထွက်တဲ့လေဝင်တဲ့လေကိုရပ်အောင်ကြိုးစားကြသေးတယ်သို့သောလုံးလုံးတော့မရလိုက်အဲ့တော့ဒီပိုးကောင်လေးကိုမှုတ်ထုတ်ပြီးတော့သတ်တာရှူသွင်းပြီးတော့သတ်တာလို့ဆိုရင်သေးသေးသေးနဲ့သေးသေးခြင်းနဲ့တတ်ခြင်းနဲ့စေတနာပါရင်တော့တတ်မှုကဖြစ်မှာရှုသွင်းနေတာနဲ့မှုထုတ်နေတာဒီနှစ်ခုဟာပိုးပေါင်းတွေကိုတတ်ခြင်းလို့သေးသေးခြင်းလို့ရှုသွင်းကြတာမှုထုတ်ကြတာမှမဟုတ်ပဲစေတနာမပါတဲ့အတွက်ကြောင့်ဒါဟာဘာဖြစ်မှမဖြစ်တာကိုအဲ့ဒီခြင်းဘုံကြီးများကအကြီးကျယ်သောအပြစ်ကြီးလို့သဘောထားပြီးတော့ထွက်လေဝင်လေကိုရအောင်လုပ်ကြတယ်။သောတာရှိရှိနေတယ်မြတ်ဒီစိတ္တဆရုပ်ဟာမရက်ဘူး။အဲ့ဒါမြတ်ဗုဒ္ဓရဲ့ပြီးတမကတော့စေတနာသီသာလင်ပဓာနာ။အဲ့ဒီစေတနာနဲ့တွဲတဲ့ဒေါသသီသာလည်းရင်ဒါအကုသိုလ်လို့ဗုဒ္ဓရဲ့ပြီးတမမှာရှိတယ်။အဲ့ဒါထွက်လေဝင်လေကိုရှုရှဲနေတဲ့ပုဂ္ဂိုလ်ဟာစေတနာတော့ပါတယ်။သို့တော့အဲ့ဒီစေတနာမှာဒေါသမပူပေါင်းဒေါသမပူပေါင်းတဲ့အတွက်ကြောင့်ဒါဟာအကုသိုလ်မဖြစ်ဘူးဒါဗုဒ္ဓစ်ဖီလိုဆိုဖီရဲ့ဒါဝေဘာသုံးသပ်ချက်ဒါအဲ့ဒီပိုင်းမှာဘာမှသံသယဖြစ်စရာမရှိဘူးကိုပြောနေတာကဘာလဲဆိုတော့ထွက်လေဝင်လေသည်မရက်ဘူးဒီလိုလုံးလက်တီကိုချုပ်ထားမယ်ဘယ်လဲပေါ်မှာညာလဲတင်ထားမယ်ခြေတော်နှစ်ခုကိုခွေထားမယ်နော်ဒါခြေတော့ဖြုတ်ထားတာခန္ဓာကိုယ်ကိုဖြောင်းပြီးတော့ထိုင်ထားမယ်ဒါကိုယ်ကိုထိတ်ထားတာမျက်စိကိုမှိတ်ထားမယ်အမြင်အာရုံကိုဖန်ထိတ်တာနားလည်းပဲသတိနဲ့စောင့်ထားမယ်အကြာအာရုံကိုထိတ်တာတစ်ခါလုံးကြောက်တယ်လေးလို့ငြိမ်နေပြီမဲ့စိတ်ကမငြိမ်စိတ်တလုံးလုံးဖြစ်နေလို့ရှိရင်စိတ်နဲ့တွဲဖြစ်တဲ့ထွဲ့လေဝင်လေကလည်းတလုံးလုံးရှိမှာအဲ့ဒီနှစ်ခုအလုံးလုံးနေတဲ့တပြိုင်တည်းလုံးလုံးနေကိစ္စမှာဘာကိုဥစားပေးပြီးတော့မှတ်မလဲစိတ်ကိုဥစားပေးမှတ်မလားသို့မဟုတ်ထွဲ့လေဝင်လေကိုဥစားပေးမှတ်မလားဒါကိုယ့်အကိုမေကုံထုတ်ပြီးတော့ကိုကြိုက်တာလုတ်ခွင့်ရှိထွက်လေဝင်လေကိုဦးစားပေးမှတ်ရင်လည်းပဲဒါသတိပဋ္ဌာန်ဖြစ်တာတလုံးလုံးသွားနေတဲ့စိတ်ကိုရှောက်မှတ်နေရင်လည်းပဲလိုက်မှတ်နေရင်လည်းပဲဒါလည်းသတိပဋ္ဌာန်ဖြစ်တာကိုယ်မူရပေါ်မှာသတိပြဋ္ဌာန်နေရင်ကာယ ानु ဘသနာဖြစ်စိတ်မူရပေါ်မှာသတိပြဋ္ဌာန်နေရင်စိတ်ဓာ ानु ဘသနာဖြစ်လိမ့်လောက်ပိုင်ခွင့်ရှိတယ်ဘယ်ကပဲဆားရမယ်ဆိုတာရေလို့ဒီလိုတော့မရှိဘူးမိမိရဲ့ဇယိုက်နဲ့အကျိတ်အားလျော်စွာစလို့ရယံကမာဆရာသမားများကဒီကစလို့ပြောလိုက်တယ်အထုတ်တဲ့ယောဂီကအဲ့ဒီကစလို့မရဘူးဟိုတင်နေရာကစလို့ရဥမာလူငယ်လေးတယောက်ဒီပေါင်းများစွာအလုတ်လုတ်တတ်တဲ့အချိန်ဆယ်နှစ်နှစ်အရွယ်လောက်ကစပြီးတော့ရွှေပဒိန်ထောင်ပြီးတော့ရွှေလုပ်ငန်းနဲ့အသက်မွေးလာနေရှိသူသူပြည့်စည်အာရုံထဲမှာရွှေပဲကြည့်နေရအသက်30လောက်အရွယ်အရောက်မှာရှင်သူရုဒ္ဓာနဲ့တွေ့ပြီးတော့ဒီကလေးရဟန်းဖြစ် ဒီလိုလေးပြောရအောင်အတုပအာယုံကိုသူသည်တခါမှမကြည့်ဘူးဘူးသူပအာယုံကိုပဲနေတိုင်းကြည့်ပုံနေတာသိုးနေတာသေနေတာကျင်းနေတာအလားအညီကြည့်တယ်မိုက်ပုံနေသူတခါမှမကြည့်ဘာပဲကြည့်လဲရွှေကြည့်ကြည့်အတုပနဲ့သူပနေပေါင်းဆင်းကန်းနဲ့နေ20လောက်သူပအာယုံကြီးကြီးထားရတော့သူရဲ့စိတ်အစီအစဉ်ကနူးညံ့အဲ့ဒါ20လောက်ယဟန်ဖြစ်တော့ရှင်နုရုဒ္ဓကပထမအရွယ်33နှစ်အောက်ပိုင်းဆိုတာဟာယာကထူတဲ့အရွယ်ပဲဒါရေဘုံရအဖြစ်ဟုတ်လူတိုင်းအတွက်ဒါပုံစံမဟုတ်အဲ့ဒါယံကသူပြောတဲ့အရွယ်နေမှာပဲအဲ့ဒါကြောင့်ဒီကလေးအတုပကမ္မထံပေးမယ်ဆိုပြီးတော့ပေးလိုက်တာအရှင်သာရိပုတ္တရအတုပကမ္မထံဘေကသပေးလဲဆိုတော့အတ္တိမသမိကာယေကေသာလောမန္တခာတန္တာသောစသည်ဒုတိယကာရ32ခုတာသာခန္ဓာကို32ပုံပုံပြီးတော့အဘုဇ္ဇအနိယနာမိကစပြီးတော့ရှုဖို့ဥဒ္ဓမာတကံဧပိတိမနောက်3-4ရက်မြောက်မှာလေထိုးထားသောသီအီကြီးကဲ့သို့ဖူးဖူးရောင်သည်ဖြစ်ပြီးဆက်စုပ်ွဲကောင်းသောအကောင်ဘုံ၎င်းပေါ့အဲ့ဒါတွေကိုအစစ်စင်ရှုခိုင်းတာအာဟိုရွှေပရိသတ်ကလေးကအော့အစိတ်ပြဲညီငွေ့ပြီးတော့ဒါကြရယုသမတသမာဓိတွေပြက်သွားတယ်။သူတစ်သက်လုံးလေ့ကျင့်လာတဲ့ရွှေဆိုတဲ့အာယုံနဲ့ဒီအတုပအာယုံကဖြောင်းနှောင်ခြင်းဆန့်ကျင်တော့သမာဓိရဖို့အသာထားသမာဓိပြက်ပြီးတော့ယုမတကိုဒီလိုဖြစ်။ဒါတော့ရှင်ပရိသတ်တို့ရဲ့လုပ်ငန်းကလည်းပဲနော်။ဒီအလုံးလုံးညာတဲ့ကရိယာလေးတွေနဲ့ဒီရွှေသားလေးတွေရွှေတုံးလေးတွေဘာပန်းလေးတွေတွေ့အပေါက်လေးတွေဖောက်အဲ့ဒါဂွင်းလေးတွေဂျိတ်ကလေးတွေဆက်ငြင်းပြီးတော့သူကသမာဓိဖြစ်ပါဒီရွှေပရိကလုံလို့ဖြစ်တာစိတ်ပြန်ကျလုံလို့ရရသမာဟာပရိလုံလို့မရအောင်အဲ့ဒါငကိုယ်လေးကိုယ်ကကမ္မထမ်းနဲ့ပတ်သက်တဲ့သမာဓိမဟုတ်တော့လည်းပဲရွှေဘောမှာကောင်းကောင်းကြီးယူထားတဲ့သူဘနမိတ်ပေါ်မှာရတဲ့သမာဓိဟာအတုပန်းနဲ့တိုက်လိုက်တော့အကုန်ပြတ်သွားတယ်။အဲ့ဒါနဲ့အဲ့ဒီကလေးကသာသနာတရားအထုပ်ရတာစိတ်ပြည့်စရာကြီးပဲ။ငါတော့လူထက်တာပဲကောင်းတယ်သမာဓိကိုမရနိုင်ဘူးညီငွေကိုကောင်းတယ်ဆိုတော့ညစာဘုရားသိသွားတော့ဘုရားကအဲ့ဒီကလေးခေါ်ပြီးတော့ဟေးဟေးလာလာဒီမှာထိုင်သင်္မင်းရိတ်ထရှင်းနာမှာတဲကလေးတွေပုံထားရေအိုးလေးတွေတဲထားရေအိုးလည်းဘာတွေထည့်လဲဆိုတော့ဘုံမှာဈာပန်းလေးတွေဈာပြူလေးတွေဈာနီလေးတွေဈာညိုလေးတွေရေအိုးတွေစားအဲဘုံလေးတွေကိုဈာပွန်းလေးတွေစားပြီးတော့မင်းဘာမှမလုပ်နဲ့အတုပါတွေအိဋ္ဌာတွေဒုက္ခတွေဘာမှမလုပ်နဲ့အဲ့ဒီဈာပန်းလေးထိုင်ကြည့်မနဲ့မော်လေးအတွေထိုင်ကြည့်လိုက်တာကိုယ်တော်ကောင်းတိုင်းစနေရလေရောက်ရနေကတော်တော်ပြင်းတော့ထောင်ပြီးတော့လန်းဆန်းနေတဲ့ထိုးထိုးထောင်ထောင်ကြာပွင့်နေဟာဖြည်းဖြည်းဖြည်းပျော့ပြီးတော့ညှို့သွားအောက်ကိုပျော့ခွေကြသွားနေလေ7နှစ်တစ်ချက်လောက်ကြာတော့တဖြုံးဖြုံးနဲ့ပြုတ်ကြကုန်ညနေလေးဆောင်းတော့ကြာရိုးနဲ့ကြာခွက်ပဲချန်တယ်ကြာဝတ်ဆန်နေရောကြာဘတ်တရောမရှိတော့အဲ့ဒီမှာအဲ့ဒီကလေးကသမာဓိကောင်းစွာဖြစ်ပြီးတော့ဝိပဿနာဉာဏ်ဝင်သွားတာအဲ့တော့သတ္တဝါတွေရဲ့ဇယိုင်းနဲ့အကြိုက်ကိုတကယ်သိတာကမြတ်စွာဘုရားရှင်သာရိပုတ္တရာတောင်မသိနိုင်အဲ့တော့ရှင်သာရိပုတ္တရာကတော့ဒီကလေးဓာပိတော်လိမ့်မယ်အရွယ်ကငယ်သေးတော့ຢာကဇယိုင်းရှိတယ်အတုပရှုဆိုပေးထားတာ။ညဇောဘုရားကအတုပမပေးဘူး။ရွှေနဲ့ရွှေရဲ့အာယုံနဲ့အလန်းတူတဲ့ဘုဒ္ဓမာဂျာပန်းကိုကြည့်ခိုင်းတာ။သုဘချင်းနှီးနွယ်တော့အဲ့ဒီသုဘတရားရဲ့ပျက်စီးမှုကိုကြည့်မိတဲ့အချိန်မှာ အနိစ္စအနုပါဒနာညာဝင်ပြီးတော့ရွှေပရိသေဟာကိစ္စပြီအဲဒါကြောင့်အလုံးသောသူတော်ကောင်းတွေတဲ့အပြေပလောကကြီးတစ်ခုလုံးရဲ့ပြောင်းနေတဲ့သင်္ကန္တနေကရာအစ္ဆဒမိမိရဲ့ခန္ဓာတွေကမင်းနဲ့မလားနာယီမလားပြောင်းနေတဲ့သင်္ကန္တအဲ့ဒီသင်္ကန္တနှမျိုးကိုလည်းပဲတတိနဲ့စောင့်ကြည့်နိုင်တယ်အဲ့ဒါဟာတတိပဋ္ဌာန်ပါပဲနောက်တတိယအချက်ကတော့တကောလုံးခြေရောလက်ရောခေါင်းရောငြိမ်အောင်ထိန်းထားပြီမဲ့ငြိမ်နေပြီမဲ့စိတ်ကတလွတ်လွတ်တရွရွဖြစ်ရင်စိတ်နဲ့အတူသွားနေတဲ့ထွက်လေဝင်လေလည်းပဲတလွတ်လွတ်တရွရွရှိတယ်။အဲ့ဒါစိတ်ကစားရုပ်ဖြစ်တဲ့ထွက်လေဝင်လေရဲ့လှုပ်ရှားမှုအပေါ်မှာလည်းပဲတတိနဲ့စောင့်ကြည့်လို့ရ။လှုပ်ရှားနေတဲ့ထွက်လေဝင်လေကတတိနဲ့မြင်းမြကြီးမှန်းရင်လည်းဒါလည်းတတိပဋ္ဌာန်ပါပဲ။အဲ့ဒါကဘုသေးရဲ့ဆေးရဲ့လှုပ်ရှားမှုတွေကိုစိတ်စိတ်ချင်းလိုက်ဖမ်းပြီးတော့စောင့်ကြည့်နေကြရင်လည်းပဲဒါလည်းပဲသတိပဋ္ဌာန်ပါပဲအဲ့ဒီသတိပဋ္ဌာန်ကသန္တိပဋ္ဌာန်သို့ရောက်ကြောင်းအကျင့်ကောင်းမယ်တဲ့သန္တိပဋ္ဌာန်ဆိုတာကငြိမ်းချမ်းတဲ့လမ်းလို့ခေါ်တယ်လောကကြီးတစ်ခုလုံးဟာလောင်းနေတယ်သဗ္ဗေလောကပစ္စလိတောဒုလောကလုံးမှာလောင်ကျွမ်းနေတယ်။သဗ္ဗေလောကအာဒီပိတောဒုလောကလုံးမှာတွန်းလိုက်လို့လောင်နေကြတယ်။သဗ္ဗေလောကဘဒုပိတောဒုလောကလုံးမှာခိုးအလျံနေထနေတယ်။သဗ္ဗေလောကသင်္ကန်တောဒုလောကလုံးမှာပြောင်းရွှေ့နေတယ်။သဗ္ဗေလောကပကံပိတောဒုလောကလုံးမှာတုံလှုပ်နေတယ်လောကရဲ့သဘောတွေကိုသတ္တဝါတွေရဲ့ဇယိုက်အကျဉ်းအလုံးစွာမြတ်စွာဘုရားအမျိုးမျိုးပြောတယ်အဲဒါကြောင့်လောကကြီးတကူလို့လှုပ်နေတာတွေပြက်နေတာတွေပြောင်းနေတာတွေအတွင်းလိုက်လောင်နေတာတွေအပြင်လိုက်လောင်နေတာတွေအဝိတ္တဆိုတဲ့အခိုးတလူလူထနေတာတွေအဲ့ဓာရီအကုန်လုံးကိုငြိမ်သွားစေတဲ့လမ်းဟာသန္တိပဋ္ဌာလို့ပြောတယ်။သန္တိပဋ္ဌာသည်ပဲလည်းအလုံးမရမှာကသတိပဋ္ဌာနပဲ။သတိမပါရင်ဒီငြိမ်းချမ်းမှုကိုတိဆောက်လို့မရ။တတော်အလုံးဟာငြိမ်းချမ်းမှုကိုရှာနေတယ်ဆိုတာဒါဘုန်းကြီးတို့ယုံကြည်တယ်။ချမ်းမှာလည်းဒါပဲ။ဒီတော့ရင်သတိနော်ဘုန်းကပြောထားခဲ့တယ်အချက်လေးခုပြန်ပြီးတော့ကောက်လိုက်လှုပ်ရှားမှုတွေပေါ်မှာလားသမဟုတ်ပြောင်းလဲမှုတွေပေါ်မှာလားသမဟုတ်ဖက်တဲ့လေဝင်နေလေပေါ်မှာလားသမဟုတ်အပြင်းမပြတ်တွေးနေတဲ့အတွေးတန်းကြီးပေါ်မှာလားစိတ်ရဲ့အစစ်တန်းကြီးအဲ့ဒီပေါ်မှာမြဲမြဲကြီးမှတ်ထားတဲ့အမှားအမတ်မြဲပြီအမတ်ဆွဲပြီဆိုလို့ရှိရင်သတိဝင်ပြီတဲ့အဲ့တော့ how to establish the mindfulness သတိကိုဘယ်လိုထူထောင်မလဲဆိုရင်ဟိုပြောခဲ့တဲ့သဘောတရား၄ပါးကိုစွဲစွဲကြီးမှတ်ရဣဗဟိတရဲ့ပြောင်းလဲနေမှုတွေနေအိဇဒရဲ့ပြောင်းလဲနေမှုတွေသုံးမယမနသွားနေတဲ့ထွက်လေဝင်လေလေမယမနာပြီးသွားပြီးတော့ကျက်စားတွေးတောနေတဲ့စိတ်ရဲ့အစဉ်တန်းကြီးတွေအဲဒီအပေါ်မှာသတိကိုစွဲစွဲမြင်းမြင်းမှတ်နိုင်ရင်ဒါသတိပဋ္ဌာန်ဖြစ်သောသောသတိပဋ္ဌာန်သုတ်တော်အရာကတော့ရုပ်တို့ရဲ့ပြောင်းလဲမှုပေါ်မှာစွဲစွဲမြင်းမြင်းမှတ်တာကိုကာယ ानु ပသနာလို့ဒီလိုခေါ်သွားတယ်ရုပ်ဆိုတော့ဘာရုပ်ပဲဖြစ်ဖြစ်နော်သဘင်ကစပ်ပြီးတော့ခြေသေးလက်သေးအထိယုတ်တရားတွေရဲ့ပုံမှာဆွဲဆွဲမြင်မြင်မှတ်နိုင်ရင်ဒါဟာကာယတုပ္ပတနာ။နောက်တစ်ခုကတော့စိတ်နဲ့တွဲဖြစ်တဲ့ခံစားမှုတွေကိုရွေးပြီးတော့မှတ်တဲ့ပုဂ္ဂိုလ်တွေကြတော့ဒါဝိရဒာနုပ္ပတနာခေါ်ခံစားမှုကစိတ်နဲ့တွဲလိုက်ဖြစ်အဲ့ဒါယောဂီတွေတခါတခါမှတွဲခေါ်လွဲပြီးတော့ချော်နေတတ်တာရှိ ယုတ်တရားတို့ရဲ့ဖောက်ပြန်မှုကိုဝေဒနာလို့ဆိုပြီးတော့ဒီလိုလေးထင်မိတတ်တယ်အဲ့ဒါမဟုတ်ယုတ်တရားတို့ရဲ့ဖောက်ပြန်မှုဟာယုတ်ပဲယုတ်ရဲ့ဖောက်ပြန်မှုကိုရှုမှတ်ခြင်းဒီကာယဒုပဒနာပဲခေါ်လိုက်ပဲဝေဒနာဒုပဒနာတော့မခေါ်ယုတ်ပဲဖောက်ပြန်ဖောက်ပြန်စိတ်ပဲဖောက်ပြန်ဖောက်ပြန်နော်စိတ်နဲ့တွဲ၍ခံစားလာရတဲ့သဘောကိုမှတ်တာကသာဝေဒနာဥပဒနာဖြစ်တယ်။ဒါကစားပြီးသဘောကြီးနော်။ဒါငင်းဖို့ခုံဖို့အလုပ်မဟုတ်။ဒါကစိတ်ကဥပဒနာ။ဘုရားကပြောတာတဲ့စိတ်တို့ရဲ့အတန်းလိုက်ကြီးတဲ့။ချစ်တာတွေဖြစ်သလား၊ချစ်တယ်လို့ပဲဒါသိအောင်လိုက်။မုန်းတာတွေဖြစ်လာသလား၊ဘုန်းတယ်လို့ပဲမှအော်ချစ်လို့ရှိရင်အသာပေးလိုက်မယ်မုန်းလို့ရှိရင်တော့အဲ့ဒီပုံကောကိုမခြင်းမနှဖြစ်လိုက်မယ်အေးသာနဲ့မစ္စည်းရတော့ကလိုက်လာစိတ်ရဲ့သဘောပေါ်ရင်အကုန်မှတ်သွားဒါစိတ်ဓာတ်ဥပဒနာပဲဖြစ်မှာအဲ့တော့ရုပ်တို့ရဲ့စုပေါင်းခံစားမှုတို့ရဲ့အစုအဝေးတွေးမှုကြံမှုတို့ရဲ့အစုအဝေးအဲ့ဒီသုံးခုစလုံးကနောက်ဆုံးမဖြစ်ပေါင်းသွားလဲဆိုတော့ပေါ်လာခြင်းနဲ့ပျောက်ပြက်ခြင်းတွေမှာကုန်ပေါင်းပါကုန်ပေါ်မှာခြင်းတွေရောအိယာဝရိယောစစ်တောင်းရောသံလွင်ရောနမေဒီကုန်ပေါ်မှာပဲကွဲတာပဲပင်လယ်ထဲအကုန်ဝင်သွားတော့ငန်သောအရာပါတစ်ခုပဲရှိတယ်ပင်လယ်ထဲမှာခြင်းတွေမရှိဘူးစစ်တောင်းမရှိဘူးသံလွင်မရှိဘူးနာမည်ဒီကုန်းပေါ်မှာပဲထားရရတယ်ပင်လည်းအဲ့ဒီနာမည်ဒီယူသွားလို့မရအဲ့တော့ကာယပဲကြည်ကြည်ဝေဒနာပဲကြည်ကြည်စိတ်ပဲကြည်ကြည်သုံးခုစလုံးကဘယ်သွားပေါင်းလဲဆိုတော့ဖြစ်ပေါ်ခြင်းနဲ့ပျက်စီးခြင်းမှာကိုသွားပေါင်းဒါကိုပါဠိလိုပြောတော့ဥပါဒနဲ့ဝယအဲ့တော့ဖြစ်ခြင်းပျက်ခြင်းနဲ့ကိုပေါင်းပြီးတော့ဥပါဒနဲ့ဝယကိုဆွေမြေစာမှတ်နိုင်ပြီဆိုရင်အဲ့ဒါဓမ္မကိုအနုပါဒနာလုပ်တာဓမ္မဆိုတာကိုဒီကနေ့ဒီနေရာမှာပြောချင်တာကယုတ်တို့ဤသဘောနံတို့ဤသဘောယုတ်နံတို့ဤသဘောတရားကိုဓမ္မလို့ပြောချင်တယ်အဲ့ဒီသဘောတရားလေးကိုရှုပြီးတော့မှတ်နေတာကဓမ္မနုပါဒနာအဲ့ဒီဓမ္မကိုတက်ခွင်မယ်ဆိုလို့ရှိရင်ယုတ်တစ်ခုချင်းတစ်ခုချင်းရဲ့သဘောယုတ်အလုံးနဲ့ဆိုင်တဲ့သဘောလို့ဒီလိုခွဲလို့ရယုတ်တစ်ခုချင်းတစ်ခုချင်းသဘောဆိုဥမာနှကောင်းတဲ့ကလေးထွဲလာတွန်းလာရံဝင်သွားတယ်တွန်းသွားတယ်တွန်းတိုးတဲ့သဘောလေးဒါဝါယောအဲ့ဒီတွန်းတဲ့တိုးတဲ့ကိုကြီးကြီးချင်းချင်းနဲ့ဒီထဲဘာဖြစ်အေးလာမလားပူလာမလားဒီတစ်ခုနဲ့ခွဲလို့မရဘူးတွဲလိုက်ပါလာမှာပဲအဲ့ဒီပူရာလေးအေးရာလေးကိုကျင်းနေမိရင်ဒါကသူကလည်းပဲရုပ်သဘောတစ်မျိုးပဲခရိယာဘောတိဇောဝါယောနာမေဒီအဲ့ဒီဒီဒီရှုခက်ထဲမှာလျှောက်ပေးမနေနဲ့တော်ရကျေယူစည်းကြလာခြင်းကြလာမယ်ဖွဲ့စည်းခြင်းလည်းဖွဲ့စည်းနေလိမ့်မယ်ယူစည်းမှုနဲ့ဖွဲ့စည်းမှုကိုစိုက်ပြီးတော့မှတ်နိုင်ရင်လည်းမှတ်ရဒါလည်းပဲရုပ်သဘောပဲ။အားရခါကြတော့တခါတည်းတစ်ခဲပြီးတော့ပိတ်ဆို့လို့နေခြင်းနေလိမ့်မယ်။အဲ့တော့တစ်ခုချင်းတစ်ခုချင်းရဲ့သဘောကိုစာလို့ပြောလိုက်မယ်ဆိုလို့ရှိရင်ဒါကမဘာဝလက္ခဏာခေါ်တာ။အဲဆိုတာမိမိတို့ဤဘာဝသဘောလက္ခဏာအမှန်သာသဘာဝလက္ခဏာရုပ်တစ်ခုစီတစ်ခုစီရဲ့ကိုယ်ပိုင်လက္ခဏာအဲ့ဒါမှတ်လို့ရအဲ့ဒီရုပ်တစ်ခုစီတစ်ခုစီကိုယ်ပိုင်လက္ခဏာမှတ်တော့ဒါကချင်းတွင်းဒါကစိတ်တောင်းဒါကအိယာဝရီဒါကဂင်္ဂါဒါကယမုန်တာဆိုသလိုဖြစ်ဂင်္ဂါဖြစ်ဖြစ်ယမုန်တာဖြစ်ဖြစ်အိယာဝရီဖြစ်ဖြစ်ပင်လည်းလည်းဝင်ရအကုန်လုံးပါဖြစ်တယ်ငန်သွားတယ်ဩနောက်ဆုံးကြတော့ပူရာအေးတာလဲပျက်စီးတာပဲတောနာကန္နာလည်းပျက်စီးတာပဲဖွဲ့စည်းတာယူစည်းတာတွေလည်းပဲပြက်ကုန်တာပဲဟာပျက်စီးခြင်းနဲ့မှအကုန်ပေါင်းသွားတာပြက်ပြီးတော့ရပ်သွားသလားနောက်တစ်ပါမြန်မဖြစ်ဘူးလားပြက်တဲ့နေရာစိုက်ကြည့်ရင်အသေးသေးပေါ်လာပြန် ပြတ်သွားပြီနောက်တစ်ခါပြန်မဖြစ်တော့ဘူးလို့မအောင်မင်းနဲ့ပြစ်ပြီးရင်အဲ့ဒီနေရာမှာပြစ်တဲ့ဥစ္စာကပြန်လာတာတော့မဟုတ်ပြစ်တဲ့နေရာမှာအသစ်တစ်ခုကအစားပြန်ဝင်လာအစားအစားပြန်ဝင်လာတဲ့အသစ်နဲ့အဲ့ဒီအသစ်ကဟောင်းဟောင်းပြီးတော့ပျောက်သွားတာနဲ့ဒီနှစ်ခုကိုခေါ်တာကဥပါဒနဲ့ဝရအဲ့ဒါပထဝီလားအပေါ်လားဒီဇောလားဝါယောလားဝေဒနာလားစိတ်လားစေတသိက်လားနာမည်တော့အများကြီးပဲဥပါဒဝါယဆိုရင်နှစ်ခုတည်းအကုန်ပေါင်းတာပင်လည်းတည်းရောက်သလိုပဲတဲ့ပင်လည်းရောက်ရင်ငန္ဓာပဲတွေ့တော့တယ်ချင်းတွင်စစ်တောင်းအရာဝတိကေငါယမုန်တာမတွေ့ရတော့အဲ့ဒါမျိုးပဲဥပါဒကိုမြင်ပြီလားဝါယကိုမြင်ပြီလားRise and disappear, ဖြစ်ခြင်းပြတ်ခြင်းအဲ့ဒီအချက်ကိုမိမိကြီးတွေးပြီဆိုလို့ရှိရင်အဲ့ဒါယုတ်တုဤသဘောနတ်တုဤသဘောတဏှီတွေဖြစ်သွားတယ်အဲ့ဒီသဘောကိုစိုက်ရှုရင်ဒီသဘောကိုစောစောမြဲမြဲမှရင်ဒါကဓမ္မအနုပသနာဖြစ်အဲ့ဒါကြောင့်ဒီကနေ့အားလုံးအတွဲမှဏ္ဍာနာပြောင်းလဲမှုဆိုတဲ့သိဉဏ်ကိုလည်းပဲရှုနိုင်တယ်။နေကတော့မိမိတို့ဤစိတ်တို့ရဲ့အစမပြပြောင်းလဲနေသည့်အလိုသာစိတ်နဲ့တွဲပြီးဝင်ထွက်နေတဲ့လေကိုလည်းပဲဒုက္ခနဲ့သဘောမိအောင်ရှုလို့ရ။အဲ့ဒါတဲ့လေနဲ့တွဲမယ်ဆိုလို့ရှိရင်အဲ့ဒီလေတွေမှဒုက္ခရဲ့လှုပ်ရှားခြင်းတက်ပူခြင်းအေးခြင်းနဲ့ဖွဲ့စည်းခြင်းရစည်းခြင်းသောဟိုးနှူးညံ့ခြင်းနဲ့ကြံတန်းခြင်းဆိုပြီးတော့လေးသဘောတရားလေးခုတစ်ပေါင်းနဲ့ဖြစ်လာတယ်ကို꿰အောင်ကြည့်လိုက်နိုင်မယ်ဆိုလို့ရှိကာယကိုဒီပုဂ္ဂိုလ်ပိုင်သွားတယ်ကာယဆိုတာအစုပေါင်းကာယဆိုတဲ့အစုပေါင်းကြီးကိုအစစ်စစ်ရှုတာဟာဒါကာယနုပါဒနာအဲ့ဒီပုံမှန်မှတခါတည်းတင်ထားတဲ့စိတ်ကနေပြီးတော့ခံစားမှုတွေပါလာခံစားမှုလည်းပဲ3မျိုးရှိပဲဒါကိုလည်းပဲခွဲယူကြရင်ခံစားမှုရှုတတ်တော့လေသူကလည်းဝေဒနာနုပသနာဖြစ်အာခံစားရလည်းပဲမရှုနိုင်ဘူးဘုရား4ပါးသောတတ်ရဲ့ဖောက်ပြအကွက်ဖွဲ့စည်းပုံကိုလည်းပဲမရှုဘူးဘာရှုမလဲจิตတာတို့မုံတာတို့ကြိုက်တာတို့မကြိုက်တာတို့အဲ့ဓာရီစိတ်ကိုစိတ်ချလိုက်ပြီးတော့မနေနိုင်ရင်လည်းပဲဒါလည်းပဲသူလည်းပဲဟလားသင်္ကန္တပဲသိညာကိုရှုနေတာဆိုတော့လုံးစရာဘုန်းကြီးတို့မှာအလုံးအကွက်၄ခုရှိပါအဲ့ဒီ၄ခုပဲမြတ်စွာဘုရားကဒီပမာသတိတလုံးတင်လိုက်တာနဲ့သတိပဋ္ဌာန်၄မျိုးလို့ဖြစ်သွားတာသတိ၄မျိုးမဟုတ်သတိနဲ့တင်စရာနေရာ၄ခုကိုပြောတာသတိကတော့တမျိုးတည်းသတိရဲ့တမျိုးတည်းသောသတိရဲ့တမျိုးတည်းသောအလုကတော့တက်ဘုရားကပြောတာလေအရာဝတ္ထုများကိုစွဲမြဲစွာမှတ်ချက်ထေရသေညာပဋ္ဌာနာသတိကောင်းကောင်းကြီးပေါ်လာအောင်မမဆုစွဲမြဲစွာမှတ်တဲ့တောပြထားခဲ့တဲ့သိညာ၄မျိုးစွဲမြဲစွာမှတ်အဲ့လိုဆွေးမြေ့စာမှတ်တယ်လို့အမှတ်စိတ်လို့သတိဆွဲလာပြီဆိုလို့ရှိရင်နှစ်ကတော့ဘာအကျိုးထူးလာမလဲဆိုလို့ရှိရင်အပ္ပိလာပနလက္ခဏာသတိတဲ့အပ္ပိလာပနလက္ခဏာဆိုတဲ့ဥစ္စာဟာဟိုးမြည်ရည်ပြင်းတဲ့မှာသို့မဟုတ်ပင်လည်းရည်ပြင်းတဲ့မှာသမောရီရပ်ဖို့လို့ဘောရလို့ခေါ်လာဘောခေါ်လာတာကြီးတွေချထားတယ်ဘောလုံးကြီးနားလည်လည်ပြောရရင်လေထိုးထားတဲ့ဘောလုံးတစ်လုံးကိုရေမြင့်နေပြီမော်ပြစ်လိုက်ရေလိုက်ပုတ်လေလေအဲ့ဒီဘောလုံးကဘောလုံးဖြစ်နေလေပဲအလုံးသောအမျိုးကောင်းသားတွေမျိုးကောင်းသမီးတွေဘဝပင်လေမှာစိတ်တည်ဟူသောဘောလုံးကြီးဟာဟိုရေတွေကဘောလုံးလို့ပြောဘောလုံးဖြစ်အဲ့ဒီဘောလုံးဖြစ်တဲ့ဘောလုံးကိုဖမ်းပြီးတော့အောက်ကကြောက်ဆူးတဲ့ခြေလဲတယ်လို့ငြိမ်သွားစီတယ်တဲ့အဲ့တော့တတိယတတ္တိသည်သင်္ကြန်အမျိုးမျိုးကိုမပြည့်စင်လဲဆွဲပြဲစွာမှတ်မယ်နှစ်ကတော့ဘောလုံးဖြစ်နေတဲ့စိတ်ကိုမပြည့်စင်လဲငြိမ်သွားစီတယ် သုံးကတော့အဲ့ဒီသတိပြီးနောက်တစ်ပါးဘာစွမ်းရည်သတိရှိတယ်လဲဆိုသောကပြောတာဒီငုံနေတဲ့သဘာဝလက္ခဏာနောက်တစ်ခုကသာမင်ညလက္ခဏာအဲ့ဒီလက္ခဏာနှစ်ပါးကိုသူသည်ဖော်ထုတ်ပေးလိုက်မယ်သတိရဲ့အလုံးသုံးခုနောက်ဆုံးနံပါတ်၄ကတော့သတိဒီစိတ်ကိုစောင့်ရှောက်ပေးတယ်စိတ်ရဲ့အဆောက်ကသတိပါပဲအဲ့တော့ဒီမှာ conclusion ကဘာဖြစ်သွားလဲဆိုတော့ဒီစိတ်ကလေးအဆောက်ရဖို့လုပ်တဲ့နည်းတွေကိုမြတ်စွာဘုရားပြောထားအလိုစိတ်ကိုစောင့်ရှောက်နိုင်ရင်ဘဝဟာချမ်းသာတယ်ဘဝရဲ့ငြိမ်းချမ်းမှုရောဘဝရဲ့တည်ငြိမ်မှုရောအလုံးကောင်းစွာရကြဖန္တနံစပ္ပလံစိတ်တံဒုရေခံဒုံနိဝါရယဥဇောတရောတိမေဓာဝီဥတုကာရောဝသေသနံစေတီတုံလုတ်တဲ့သဘောရှိတယ်ဘုံဆိုးလိုက်တဲ့သမင်လိုပဲစေတီလျက်ပေါ်လော်လီတဲ့သဘောရှိတယ်တော်တဲ့ကမြောက်လိုပဲစိတ်သည်လင်းမြန်သောအရှိအဟုန်ရှိတယ်အပြည့်တန်တဲ့မြင်လို့ပဲစိတ်သည်ထင်ရတာခက်တယ်နှခေါင်းကျိုးမပါတဲ့နွားလိုပဲဒါကစိတ်ရဲ့သဘောလေးခရိယာအစ္စလာမ်ဟိန္ဒူမွတ်စလင်ကိုယ်ပေါ်တဲ့ဘာသာသာကွဲတာစိတ်သဘောအလုံးတူတူပဲချင်းကချင်းကရဗမာမွန်အင်္ဂလိပ်အမေရိကန်ဂျပန်လူမျိုးသာကွဲတာစိတ်သဘောဟာအတူတူပဲဓမ္မဆိုတာအလုံးတူအဲ့ဒါကြောင့်ဒီလိုမြောင်းလို့မြင်းလို့နွားလို့သမိန်လို့ဒီလိုဖြစ်နေတဲ့ဒီစိတ်ကိုတတိနဲ့ထင်းကြအထင်းကောင်းတဲ့ပုဂ္ဂိုလ်ဟာချမ်းသာရရထင်းကောင်းလို့ရှိရင်ပန်တိပဋ္ဌဉာဏ်ချမ်းတဲ့လမ်းပေါ်ကိုသူသူစီရောက်သွားလိုက်ညီမကဥဇုံကရောတိမေတာဝီဥဒုကာရဝသေသနာတော့မှသားကောင်းဒီပြစ်သက်ပြီးတော့ဖန်ဆာပြီးတော့သက်မွေးတဲ့မုတ်ဆိုးဟာမြတ်သက်ပြီးဆိုလို့ရှိဝါလီဒီတော်တွေကနေရှင်းတဲ့ဝါလီဒီခုတ်ခုတ်ခုတ်ခုတ်ဦးလေးတွေထုတ်ပြီးတော့အကျော်လေးတွေထုတ်ပြီးတော့နေကလေးများလှမ်းတာဝါရိုက်နေပူတဲ့ချလှမ်းတာများကျော်လေးသတ်မလို့နေပူလိုက်တဲ့ဝါကတွန့်ပြီးခွေခောက်ပြီးတော့သွားကောင်းနေတဲ့မြားကိုလေးပေါ်မှာတင်ပြီးတော့ပြည့်ရင်တက်ကက်ဆိုတဲ့ပြစ်ကွင်းကိုဒီမြားကမထိအဲ့တော့ကောင်းချစ်တဲ့ရှင်နဲ့နိဗ္ဗာန်ကိုပြည့်လို့မထိရဘူးနိဗ္ဗာန်တာပြည့်စရောပဲအခုလိုနိဗ္ဗာန်ကိုနေတိုင်းပြည့်နေတာဒီမှာမထိပဲဘာဖြစ်လို့လဲကောင်းချစ်တဲ့စိတ်တွေနဲ့ပြည့်နေတဲ့နိဗ္ဗာန်ကမရမထိအဲ့တော့မြားကောင်းတဲ့ပြည့်တော်လဲသမင်လည်းမထိဘူးငှက်လည်းမထိအဲ့တော့မုတ်ဆိုးကသူ့များကိုဖြောက်ဘယ်လိုဖြောက်မလဲဆိုအောက်မှာညီညွတ်သောတလင်းပြင်ကြောက်ပြင်တစ်ခုပေါ်မှာများကိုချက်ဘယ်နေရာကဂုံးတယ်လဲဘယ်နေရာကကွေးတယ်လဲအကွေးအကုံးလေးကြည့်ပြီးတော့ကွေးတဲ့ဂုံးတဲ့နေရာကိုမီးနာနာပေးမီးပူလေးပေးပြီးတော့အရင်ကဖိအပြားကဖိပြီးတော့ကွေးနေတဲ့ကုန်းနေတဲ့နေရာမှာအပူပေးပြီးတော့ကုန်းတဲ့ဘက်ကနေကွေးတဲ့ဘက်ကိုတွန်းချလိုက်လို့ရှိရင်ဒီမြားဟာဖြောင့်သွားအဲ့ဒါလိုပဲသန္တနာတလျှောက်လုံးမပြုတ်မပြင်းခဲ့ပဲနဲ့ပြစ်ထားခဲ့ရတဲ့စိတ်တော်ထဲမှာပေါ့ရှင်နဲ့ပေါ့နေတဲ့ဝါရိုင်းနဲ့တူတဲ့ဒီစိတ်ကိုနော်ညီညွတ်သောတလင်းပြင်းနဲ့တူတဲ့မကြိုးမပေါက်မကြားပြောက်တဲ့သီရဒီဟုသောကြောက်ဖြာပြင်ပေါ်မှာစိတ်ဒီဟုသောမြားကိုတင်တဲ့ကိုယ်နေတဲ့ကောင်းနေတဲ့နေရာမှာပညာဆိုတဲ့အပူပေးအရေးမိုင်းကသတိနဲ့ဖိအဖြာပိုင်းကဝရိယနဲ့ဖိဝရိယသတိဒီနှစ်ခုနဲ့အရင်ပြားကဖိပြီးတော့ကိုယ်ကောက်တဲ့နေရာမှာပညာအပူပေးလိုက်လို့ရှိသီလတည်မှုသောညီညွတ်တဲ့တလင်းမြင်ပေါ်မှာ ကောင်းနေတဲ့ဉာဏ်နဲ့ดูတဲ့စိတ်ကိုတင်ထားပြီးတော့ပတိဝရိယနဲ့အရင်ဖြားကဖိပြီးတော့အလဲကောင်းကကွေးကောက်တဲ့နေရာမှာပညာအပူပေးလိုက်ဒီမြားဟာဖြောင့်သွားအဲတော့ယောဂီတို့လိုအပ်ချက်ကဘာလဲလို့ဆိုတော့ဖြူရှင်သောညီညွတ်သောတန်ရှင်သောသီလလိုပါတယ်အလဆွမ်းဤကောင်းတဲ့ဝရိယလိုပါတယ်အလအမှတ်မြင်တဲ့သတိလည်းလိုပါတယ်ပူနွေးတဲ့ပညာလည်းပဲလိုပါတယ်အဲ့ဒီရည်ချင်းနေနဲ့ဖြောင်းလို့ရှိရင်ဒီစိတ်ကဖြောင်းလို့ရပါလေဖြောင်းလာပြီဆိုတဲ့စိတ်နဲ့ပြစ်လိုက်မယ်ရုပ်ထည့်ပြစ်ထည့်လိုက်ဒိုင်းကလေးဆိုရုပ်လက္ခဏာပေါ်လာမယ်နံတရားရဲ့ပြစ်ထည့်လိုက်ရှိကလေးဆိုနံတရားရဲ့လက္ခဏာပေါ်လာမယ်ဝေဒနာရဲ့ပြစ်ထည့်မလားသင်ညာရဲ့ပြစ်ထည့်လိုက်မလားယုံနာရဲ့လက္ခဏာသဘာဝရောတာမင်ညာရဲ့လက္ခဏာနှစ်မျိုးစလုံးပါဖြောင်းသောစိတ်နဲ့ပြည့်ရင်လက္ခဏာပေးချမိအဲဒီလက္ခဏာ3ချက်ကိုလွန်ပြီးတော့သောမဟုတ်လက္ခဏာ2ချက်ကိုလွန်သွားပြီဆိုလို့ရှိရင်တတိလက္ခဏာဣသုတိဟတာကြီးတဲ့နိဗ္ဗာန်ကိုလည်းပဲဒီမြားနဲ့ပြစ်တာပါပဲတဲ့အဲဒါကိုမြတ်စွာဘုရားကိုရောမြတ်ကဥဆုံးကရောတိမေတ္တာဝိဥတုကာရောဝဒေသနံဟုတ်တော့တဲ့ကမဟုတ်ဆိုမြားဖြောင်းတယ်လို့ပဲမေတ္တာဝိညာဉ်ရှိတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ရဲ့ကောက်ကျင့်နေတဲ့စိတ်ကိုသီလစွမ်းရည်ဖြင့်၎င်းဝရိယစွမ်းရည်ဖြင့်၎င်းသတိစွမ်းရည်ဖြင့်၎င်းပညာစွမ်းရည်ဖြင့်၎င်းဖြောင်းအောင်ပြရမယ်အဲ့တော့ဖြောင်းမတ်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်ကိုတည်တည်ကြီးပြည့်လို့ရပါတယ်တဲ့အဲ့တော့အလုံးစုံသူတော်ကောင်းတွေဒီကနေ့သတိပဋ္ဌာန်တရားရဲ့အခြေခံမှာနော်သင်္ကန္တသင်္ကြန်ဆိုတဲ့ပြောင်းလဲမှုများကိုသတိနဲ့စောင့်ကြည့်အပြင်ဘက်မှာလည်းပြောင်းကုန်ပြီအတိတ်ကလည်းပြောင်းခဲ့ပြီခုလည်းပြောင်းနေစေနောက်အနာဂတ်လည်းပြောင်းအောင်မယ်မိမိရဲ့တလံမြတ်ကြီးတဲ့ခန္ဓာမှာလည်းပဲအကုန်လုံးပြောင်းလဲနေရှိတယ်အဲ့ဒီပြောင်းမှုတွေကိုစောင့်ကြည့်တာသတိပဋ္ဌာန်မှာဒါကအကြံပြန်နည်းနည်းစိတ်လိုက်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်ဖြောင်းပြောင်းတာချင်းချင်းကလေးဒါခြေရည်လက်တွေမလုံနဲ့မျက်စိကိုမိတ်တာနားကိုပိတ်တာပါးစပ်ကိုပိတ်တာအော်စိတ်နဲ့တွဲပြီးတော့သွားနေတဲ့စိတ်ဥစ္စာရုပ်ပြည့်တဲ့ထွက်တယ်လီဝင်တယ်လေရဲ့ထွက်မဝင်မှုသဘောပေါ်မှာတတိနဲ့ဆောင်ပြီးတော့ကြီးနိုင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတန်တိပဋ္ဌာကိုသတိပဋ္ဌာန်နဲ့သွားနေတာဖြစ်ပါလိမ့်မယ်။သတိပဋ္ဌာန်တရားသည်တန်တိပဋ္ဌာသို့ဥတည်တယ်။ Mindfulness is a way to deathless. Mindfulness is a way to the peace. Mindfulness is a way to stability of the life. အပမဒိနာသမ္ပါဒိဋ္ဌ။အာလောမိမိရဲ့ကောင်းနှုတ်စိတ်ကိုသတိနဲ့ဆောင်ထိန်နိုင်ကြပါစေကုန်သတည်တေမနဗေကမနဲ့ခန္ဓာနာယီဘုန်းကြီးတို့စပြီးတော့စကားပြောမယ်ဣတံမေပုံဉ္စဣတံမေပုံဉ္စဘောရိညာဏတဘောရိညာဏတသစ္စယောသစ္စယောဘောတုဘောတုအရှင်ဘုရားရည်ရွယ်တော်တို့၏ရည်ရွယ်တော်တို့၏ဤကောင်းမှုသည်ဘောရိညာဤဘောရိညာဤသထအပ္ပဖြစ်ပါစေသတည်းဤကောင်းမှုကုသောဘောကို30တဘောရှင်လီကုန်သောသတ္တဝါတို့အားဝေငှပါကုန်၏သတ္တဝါပေါင်းတို့သည်ဒီကောင်းမှုကိုကြားသိကြ၍အမြရာ၍ဝမ်းသာကြသည်ချမ်းသာကြသည်ဖြစ်ပါစေသော